မွတ်စလင်ဒုက္ခသည်စခန်းဟာမြေပုံမြို့တောင်ပေါ်ရပ်ကွက်မှာရှိတာဖြစ်ပြီးအဲ့ဒီရပ်ကွက်ဟာမြေပုံမြို့ရပ်ကွက်တွေကတစ်ခုအပါအဝင်ဖြစ်ပေမဲ့လက်ရှိအခြေအနေမှာမြို့ပေါ်ရပ်ကွက်နဲ့မတူဘဲတိချာရပ်တည်နေတဲ့ရပ်ကွက်တစ်ခုလိုဖြစ်နေပါတယ်။တောင်ပေါ်မွတ်စလင်ဒုက္ခသည်စခန်းမှာအိမ်အောင်စုပေါင်း628စုနဲ့လူဦးရေ2900ကျော်ဟာရှစ်ခန်းတွဲတဲတန်းလျားတွေနဲ့နေထိုင်လာခဲ့ကြတာအခုဆိုရင်၄နှစ်နီးပါးကြာမြင့်ခဲ့ပြီဖြစ်ပါတယ်။အခုလက်ရှိဒုက္ခသည်စခန်းကိုစတင်ပြောင်းရွှေ့ခဲ့တဲ့လွန်ခဲ့တဲ့2012ခုနှစ်အောက်တိုဘာလမှာလူဦးရေ3800ကျော်ရှိခဲ့ပေမဲ့စာဝင့်နေရေးနဲ့အခြားဒုက္ခတွေကိုခါစီခံခဲ့ရတာကြောင့်နီးစက်ရမွတ်စလင်အတိုင်းဝိုင်းအများစုရှိတဲ့နေရာတွေကိုထွက်ပြေးတန်းဆောင်သွားခဲ့ကြရကနေအခုချိန်မှာလူဦးရေ2900ကျော်သာကျန်ရှိတော့တာဖြစ်တယ်လို့စခန်းတာဝန်ခံတွေကပြောပါရယ်ပစ္စည်းတွေကိုဈေးနှစပေးပြီးလှုပ်ဝက်စနစ်နဲ့ဝယ်ကြရတယ်လို့ဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဝင်တဦးဖြစ်သူဦးတင်မောင်ကပြောပါရယ
်ဟိုကျွန်တော်တို့ဈေးကိုတွားလို့မရပါပစ္စည်းတွေဆိုတာစားသုံးဝင်ပစ္စည်းဆိုတာဈေးမတွားပြီးတော့ဝယ်လို့မရပါကျွန်တော်တို့ဈေးတွားပိုင်ခွင့်မရှိပါစားသုံးဝင်ပစ္စည်းတစ်ခုဟာဈေးထဲမှာ900ဆိုရင်ကျွန်တော်တို့ကန့်ထဲမှာ1000ပေးရပါဈေးထဲမှာကျွန်တော်တို့မှရှိတဲ့ရင်းနှီးတဲ့တငယ်ချင်းတွေစီကအကူအညီသုံးပြီးတော့သူတို့စီကပဲအဲ့လိုပုံစံမျိုးနဲ့ရှိုးဝဲဆက်ဆက်လိုက်ပုံစံမျိုးနဲ့ကျွန်တော်တို့ဝေရပါတယ
်။အရင်ကမွတ်စလင်ဒုက္ခသည်စခန်းတွေကိုစားသုံးကုန်ပစ္စည်းတွေကိုပို့ဆောင်ရောင်းချနေတဲ့မြို့ကန်အချို့ကိုမြို့ပေါ်ရပ်ဖက်အဖွဲ့အစည်းတချို့ကတားမြစ်တာတွေပစ္စည်းတွေကိုသိမ်းဆည်းတာတွေရှိခဲ့ပါတယ်။ဒုက္ခသည်စခန်းတစ်ခုလုံးမှာသူငယ်ရန်းကနေ၈တန်းအထိကျောင်းသားအရွယ်ကလေးငယ်ပေါင်း1000ကျော်ရှိပြီးစခန်းထဲမှာဖွင့်ထားတဲ့စာသင်ကျောင်းမှာပဲဆရာဆရာမ10ဦးနဲ့ပညာသင်ကြားရတာဖြစ်ပါတယ်။ဆရာဆရာမလို့ဆိုရမှာအစိုးရကခန့်ထားတဲ့ဝန်ထမ်းတွေမဟုတ်ဘဲဒုက္ခသည်စခန်းတွေက10တန်းမအောင်နိုင်သေးတဲ့သူတွေ9တန်းအောင်10တန်းအောင်တွေကိုကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အထောက်ပံ့နဲ့လမ်းဆောင်ငွေ8000စီပေးပြီးတင်ကြရတာဖြစ်တယ်လို့ဆိုပါရယ်စခန်းထဲမှာရှိတဲ့ဆေးပေးခန်းကိုသာအဓိကအားထားနေကြရပြီးတစုံတရာအရေးတကြီးလူနာတွေရှိလာခဲ့မယ်ဆိုရင်မြို့နယ်အာဏာပိုင်တွေကနေတဆင့်ပြည်နယ်အစိုးရအဖွဲ့ကိုဆက်သွယ်ပြီးတော့လုံခြုံရေးအဆောက်အအုံတွေနဲ့ရေလမ်း6နာရီခရီးလောက်ရှိတဲ့စစ်တွေမြို့ပြည်သူစေယုံကြီးကိုလာရောက်ကူတာချရတယ်လို့လည်းဒုက္ခသည်တွေကပြောပါရယ်လွန်ခဲ့တဲ့2014ခုနှစ်ကမြေပုံမြို့တောင်မော့ဒုက္ခသည်စခန်းကမွတ်စလင်တွေကိုစီမံချက်တရက်အနေနဲ့အစိုးရကနိုင်ငံသားစီစီရေးလုပ်ငန်းတွေဆောင်ရွက်ခဲ့ပြီးပန်းရောင်နိုင်ငံသားကတ်69ခုနဲ့အစိမ်းတို့ရောင်နိုင်ငံသားပြုခွင့်စီစီရေးကတ်920ကိုထုတ်ပေးခဲ့ပါတယ်။နိုင်ငံသားကတ်ရရှိသူတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးမယ်လို့အစိုးရအာဏာပိုင်တွေကကတိပြုပြောဆိုခဲ့ပေမဲ့လက်တွေ့မှာဘာအခွင့်အရေးမှမရရှိခဲ့ကြဘူးလို့စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးကျော်သိန်းကပြောပါတယ်
။မို့နိုင်ငံသားကတ်ရှိတဲ့လူနဲ့နိုင်ငံသားကတ်မရှိတဲ့လူနဲ့ကတော့ဒီနေရာမှာတော့ဘာမှခွင့်ရှားမှုမရှိဘူး။ဒါမဲ့အခွင့်အရေးလည်းဘာမှထူးခြားတာတော့ဘူးတက်ကြည့်ပါမရှိသေးပါဘူး။ငကိုအတိုင်းပါပဲ။တလူကြီးတွေညံဝန်ကြီးတွေဖွဲ့လူကလာပြောတာကတော့နိုင်ငံသားစီစီပြီးရင်အကုန်လုံးနိုင်ငံသားခွင့်ရပြေးဝရမယ်လို့တော့ပြောတော့ပြောတာပါလေ။ဒါမဲ့ဒီနေ့တက်ကြည့်ကျွန်တော်တို့ကဒီကန့်ရဲ့ area ပြန်ဖို့ထွက်ခွင့်မရှိပါဘူး။
တောင်မော့ဒုက္ခသည်စခန်းကမွတ်စလင်အတော်များများဟာမြေပုံမျိုးထဲမှာရခိုင်တိုင်းရင်းသားတွေနဲ့နှစ်ပေါင်းများစွာအတူတကွနေထိုင်လာခဲ့ကြသူတွေဖြစ်တာကြောင့်အခုချိန်မှလည်းအရင်အတိုင်းအတူတကွပြန်လည်နေထိုင်လို့တဲ့ဆန္ဒတွေရှိနေကြပါတယ်။သူတို့ရဲ့ဆန္ဒကိုအစိုးရတာဝန်ရှိသူတွေကိုအကျဉ်းချင်းတင်ပြပြောဆိုခဲ့ပေမဲ့ဒီနေ့အချိန်ထိဘာတုံ့ပြန်မှုကိုမှမရခဲ့ဘူးလို့စခန်းစီမံခန့်ခွဲရေးကော်မတီဝင်တဦးဖြစ်သူဦးရွှေဘားကပြောပါရယ
်။ယင်းတုန်းကလည်းကျွန်တော်နှစ်ပေါင်း4-500နေလာတဲ့လူတွေဟိုဒေသခံရခိုင်တိုင်းရင်းသားတွေနဲ့နိကကနေလာကြပြီးတော့ဒီမှာမွေးဒီမှာနေပြီးဒီရေကန်တကမ်းမှာအတူသောက်လာတဲ့ရေသောက်လာတဲ့လူတွေဖြစ်ကြတယ်ကျွန်တော်ကိုဟိုအရင်လူနိနိကကပူးတွေနေနေအောင်ကျွန်တော်ကိုမိမိနေရမှာနေရရှာပေးပါဆိုပြီးတော့တောင်းဆိုတယ်အခုထိတော့အဲ့ဒီအစီအစဉ်ဟာကျွန်တော်စုဘာအဖြစ်မှမပြေလာသေးဘူ
းတောင်းမမွတ်စလင်ဒုက္ခသည်စခန်းကနေခြေချင်းလျှောက်မယ်ဆိုရင်10မိနစ်လောက်သာဝေးတဲ့ကန်တာထွက်ဝရခိုင်ဒုက္ခသည်စခန်းကို RFA ကရောက်ရှိခဲ့ပါတယ်ကန်တာထွက်ဝရခိုင်ဒုက္ခသည်စခန်းမှာအိမ်အောင်စု42စုနဲ့လူဦးရေ200လောက်ရှိပါတယ်2012ခုနှစ်ပဋိပက္ခမဖြစ်ခင်ကရခိုင်ဒုက္ခသည်တွေဟာအခုမွတ်စလင်ဒုက္ခသည်စခန်းရှိရာတောင်ပေါ်ရပ်ကွက်အပြင်ကန်တာထွက်ဝတရုတ်တန်းဈေးပိုင်းနဲ့အလဲပိုင်းစတဲ့ရပ်ကွက်တွေမှာနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်ပင်လယ်ပြင်မှာငါးဖမ်းလုပ်ငန်းလုပ်ကိုင်တဲ့မွတ်စလင်တွေနဲ့ပြဿနာဖြစ်မှာကိုစိုးရိမ်တာကြောင့်ငါးဖမ်းလုပ်ငန်းလုပ်ကိုင်သူတဖြည်းဖြည်းနည်းလာခဲ့တယ်လို့ရခိုင်ဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဥက္ကင်မောင်ကြီးကပြောပါတယ
်အဆင်ပြေဘူးဆိုတာကြီးကလေအခုကသူတို့ကလေပင်လယ်ကိုထွက်ပြီးတော့မှအခုငှက်ရှာနေကြတယ်ဆိုတော့ဟိုဒီကလူတွေကထက်တဲ့တွေ့မှဆိုလို့သူကပြဿနာနောက်ဆက်တွေ့မဖြစ်ဖို့တော့ကိုကပဲဟိုရှောင်ဆက်တဲ့တော့တယောက်နေလို့ပါခင်ဗျာ
ကန်တာထွက်ဝရခိုင်ဒုက္ခတဲ့စကန်ဟာမြေပုံမျိုးထဲမှာရှိတာကြောင့်တောက်သုံးရည်ရရှိရေးကျမ်းမာရေးကဏ္ဍနဲ့ကလေးတွေရဲ့ပညာရေးကဏ္ဍဟာအဆင်ပြေတာကိုတွေ့ရပါတယ်ရခိုင်ဒုက္ခသည်အိမ်အောင်စုပေါင်း42စုအတွက် မြေပုံမျိုးအဝင်နာမှာအစိုးရကလုံချင်းနေအိမ်တွေစားလုံနေပါတယ်ရခိုင်ဒုက္ခသည်တွေဟာသူတို့မူလနေထိုင်ခဲ့တဲ့မီးလောင်ပြင်းပေါ်မှာပြန်လည်နေထိုင်ခွင့်ရရှိဖို့အစိုးရကိုတင်ပြခဲ့ကြပေမဲ့မူလနေရာတွေကိုရခိုင်တိုင်းရင်းသားတွေကိုပြန်လည်နေထိုင်ခွင့်ပြုရင်မွတ်စလင်တွေကိုလည်းပြန်လည်နေထိုင်ခွင့်ပြုရမှာဖြစ်တဲ့အတွက်ဘသူ့ကိုမှမူလနေရာကိုပြန်မပေးတာလို့ဒုက္ခသည်တွေကပြောပါတယ်မွတ်စလင်တွေကိုမြေပုံမျိုးတွေကိုလွတ်လပ်စွာသွားလာခွင့်ပြုမယ်ဆိုရင်ရခိုင်တိုင်းရင်းသားတွေနဲ့တစုံတရာပြဿနာဖြစ်လာမှာကိုစိုးရိမ်နေကြဆဲဖြစ်တယ်လို့လည်းသိရှိရပါတယ်ရှင်